ဒေသဖွံ့ဖြိုးရေးအတွက်မြေယာသိမ်းရှိတာကိုခံရသူတူကဒေသအာဏာပိုင်ရုံးတန်းကိုဝင်ပြီးတပ်နက်နဲ့ပစ်ခတ်မှုတစ်ခုဗီယက်နမ်နိုင်ငံမြောက်ပိုင်းကထိုင်ဘင်းမြို့မှာဖြစ်ပွားခဲ့ပါတယ်။လူ၄ယောက်ကိုပစ်ခတ်ရမှာတဦးသေဆုံးသွားပြီးတပ်နက်သမားကသူ့ကိုယ်သူပြန်ပစ်ပြီးအဆုံးစီရင်ခဲ့တာပါ။တပ်နက်သမားဒန်နော့ဗီယက်ဟာသူ့ပိုင်နယ်မြေကိုဒေသဖွံ့ဖြိုးရေးအတွက်တင်းယူဖို့လုပ်နေတယ်ဆိုတာကိုသိခဲ့ရပြီးတဲ့နောက်ပိုင်းအခုလိုဝင်ရောက်ပစ်ခတ်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။သူပစ်ခတ်လို့သေဆုံးသွားသူဟာဒေသရင်းမြေယာစီမံကိန်းလှုပ်ဆောင်နေတဲ့အဖွဲ့ကအရာရှိတဦးဖြစ်ပါတယ်။အခုလိုမြေယာသိမ်းဆည်းမှုဆန်ရဖြစ်ပေါ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးသက်ဆိုင်ရာကစုံစမ်းစစ်ဆေးနေတယ်လို့ခင်အရာရှိတဦးက VOA ကိုပြောပါတယ်။ဗီယက်နမ်နိုင်ငံမှာမြေယာပိုင်ဆိုင်မှုနဲ့ပတ်သက်တဲ့အငင်းပွားပွဲမူဝါဒတွေကြောင့်မကြာခင်နှစ်တွေအတွင်းဒေသဖွံ့ဖြိုးရေးအတွက်အရှိန်တိုးမြင့်နေတာနဲ့အတူလူနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းအခြေချထားတဲ့နေရာအတော်များများကိုသိမ်းယူမှုတွေဖြစ်ပွားနေပါတယ်။